Venezuela သမ္မတ Nicolas Maduro ကိုတရားမဝင်ကြေညာပြီးသူ့ကိုသူဂျာပြသမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido ကိုအမေရိကန်ပြည်ထောင်စုက Venezuela ခေါင်းဆောင်အဖြစ်အသိမှတ်ပြုထားပါတယ်။ Venezuela နိုင်ငံရေးအပေါ်အမေရိကန်ရဲ့မဟာဗျူဟာနဲ့ရှေ့ဆက်ဆောင်ရွက်သွားမယ့်အခြေအနေတွေကိုအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo နဲ့ VOA Latin America ဌာနရဲ့အကြီးအကဲသတင်းတောက် Gasser Tobias ကပါရာဂွေးနိုင်ငံမြို့တော်မှာတွေ့ဆုံမေးမြန်းထားတာကိုမတ်သိန်ကြီးထက်ကကောက်နှုတ်တင်ပြမှာပ
ါ The Venezuelan people have spoken the sham election that gave Maduro the pretend authority that he has
Maduro နိုင်ငံရဲ့ဆိုရယ်ရွေးကောက်ပွဲဟာအတူယောင်သာဖြစ်တဲ့ဆိုတာကိုလူတိုင်းသိရှိပြီးနိုင်ငံ54နိုင်ငံကလည်း Juan Guaido ကိုအသိမှတ်ပြုထားကြပြီဖြစ်ပါတယ်။တိုင်းပြည်ရဲ့အာဏာအစိပ်ပိုင်းတချို့ကို Maduro ထိန်းချုပ်ထားတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ Venezuela ပြည်သူတွေကဘာလို့ကျင်းလဲဘာလို့အပ်နေလဲဆိုတာကိုပြောထားပြီးသားပါ။မဒူရိုနဲ့စုလူတွေဟာတိုင်းပြည်ကိုဖျက်ဆီးလိုက်ကြပြီဆိုတာပြည်သူတွေကစဉ်စဉ်လင်းသိနေကြပါတယ်။ဒါကြောင့်သူ့ကိုမလိုချင်ကြတော့ပါဘူး။အမျိုးသားလွှတ်တော်ကိုအာဏာထွက်ပေးခဲ့ရပြီဖြစ်ပါတယ်။ဒါကြောင့်လည်းပဲ Juan Guaido ကဥဆောင်ပြီးစစ်မှန်တဲ့ဒီမိုကရေစီနဲ့တိုင်းပြည်သားရဘပြောရေးကိုလွတ်ဆောင်နိုင်မှာဖြစ်ပါတယ်။ Venezuela ပြည်သူတွေအမှန်တကယ်လိုချင်နေကြတာကခြားစားပျက်စီးမှုမရှိတဲ့ Cuba နိုင်ငံရဲ့ဩဇာကိုလက်မခံတဲ့ရုရှားဝင်ရောက်ဆွဲဖက်မှုကိုမလိုလားတဲ့ကောင်းဆောင်မှုမျိုးသာဖြစ်ပါတယ်ဒီအတွက်အမေရိကန်ကကူညီဖို့အစဉ်အသင်ဖြစ်နေပါပြီ
ဒီကိစ္စအတွက်မဟာဗျူဟာနဲ့အချိန်ကန့်သက်ချက်ထားရှိပါသလားဆိုရနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့အမေရိကန်သာမကဗင်နီဇွဲလားပြည်သူတွေအတိုက်ခံအဖွဲ့တွေတပေါင်းတစည်းတဲ့ချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နီလန်ပေါင်းစုံတုံးဖို့အစဉ်အသင်ရှိနေသေးတယ်လို့လည်းဝန်ကြီးပွန်ပီယိုကဆက်ပြောပါတယ်
We keep all options on the table because it's very important that we don't know how things will proceed.
လီလန်ဘောင်းဆောင်စဉ်းစားထားစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ရှေ့မှာဘယ်လိုဖြစ်လာမယ်ဆိုတာကိုကြိုတင်မသိနိုင်ပါဘူး။ Venezuela ပြည်သူတွေလိုအပ်တဲ့ဒီမိုကရေစီကိုဖြစ်စည်းပေးနိုင်ဖို့အတွက်ဘယ်လိုနီလန်ကမှန်ကန်မလဲဆိုတာကိုကြိုပြောဖို့ခက်ပါတယ
်။မာဒူရိုအစိုးရကိုရုရှားနဲ့တရုတ်တို့ကထောက်ခံနေကြတာဖြစ်တဲ့အတွက်ဒီကိစ္စမှာအမေရိကန်ရဲ့လှုံ့ဆော်ချက်ကရုရှားအစိုးရနဲ့တင်းမာမှုပိုပြင်းထန်လာမယ့်အခြေအနေဖြစ်လာနိုင်မလားဆိုတာကိုတော့ဝန်ကြီးပွန်ပီယိုကအခုလိုဖြေပါတယ
် You know, I always remark I'll hear some of the Maduro people talk about intervention in Venezuela the Russians will say
you know အများအားပြောနေတယ်ပါပဲမာဒူရိုကိုထောက်ခံသူတချို့ကတော့ဗင်နီဇွဲလားမှာဝင်ဆွတ်တယ်လို့ကျွန်တော်တို့ကိုပြောကြပါလိမ့်မယ်ရုရှားကလည်းအမေရိကန်ဟာဗင်နီဇွဲလားမှာဝင်ဆွတ်သင်ဘူးလို့ပြောပါလိမ့်မယ်ဒါပေမဲ့ရုရှားကသာပိုပြီးအခြေခံကြတဲ့နိလန်တွေနဲ့ဝင်ဆွတ်နေတာပါVenezuela လုံခြုံရေးရန်ရာကိုကျူဘာကပိုင်ပါတယ် Venezuela ပြည်သူတွေကသူတို့လုံခြုံရေးသူတို့ကိုယ်တိုင်ဖန်တီးကျင်ကြတာပါသူတို့ကိုယ်ပိုင်ဒီမိုကရေစီနဲ့သူတို့ကိုယ်ပိုင်ခေါင်းဆောင်မှုကိုလိုချင်ကြတာပါကျူဘာတို့ရုရှားတို့ခေါင်းဆောင်မှုကိုသူတို့မလိုချင်ပါဘူးတောင်အမေရိကဒေသအတွင်းခေါင်းဆောင်တွေကလည်းပဲဒါမျိုးပဲလိုချင်တာပါဒါမျိုးပဲပြောနေကြတာပါဒါကြောင့်အမေရိကန်ကူညီဖို့အစဉ်အသင်းလုပ်ထားပါတယ
် Venezuela စစ်တပ်နဲ့အမေရိကန်အရာရှိတွေကြားအဆက်အသွယ်ရှိပါသလားဆိုတဲ့မေးခွန်းကိုတော့ဗင်နီဇွဲလားစစ်တပ်အနေနဲ့မာဒူရိုကိုဆက်လက်မထောက်ခံဖို့အမေရိကန်အနေနဲ့လူသိရှင်ကြားပြောထားပြီးဖြစ်တယ်။ဆက်လက်ထောက်ခံနေရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုတာဝန်ယူရလိမ့်မယ်လို့ပြောထားကြောင်းဝန်ကြီးပွန်ပီယိုကဖြေကြားခဲ့ပါတယ်။မာဒူရိုရာထူးကပြုတ်သွားခဲ့ရင်နောက်ပိုင်းဘလို့ဆက်လုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးပွန်ပီယိုကအခုလိုဆက်ပြောပါတယ
်။ Maduro will leave and we want to make sure that next daythat the world stands ready to support Venezuela that will involve
Mauzon ga raw Maduro yadua nhut thwe ya ba le. Adilo nhut thwe pye naw ma de ka ba lung ga raw Venezuela wo thauk khan bo a sin thin phit ni ya ba le me. Ari kha ma Venezuela pi tu ri go nit na zei ga de sei khong saung ri go belo kain twe me so da ne patte bi sum cha 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 raw ma phit par de. Su ro lou khwe the mya go su ro tawun yu sei ya ma phit par de. Adilo mo hu phe ne po mo kaung mon le sum cha cha de ni pyo yin democracy bet go yat ti bi sin sa ga tu ri a twet do.တမျိုးတမျိုးစဉ်းစားမှာဖြစ်ပါတယ
်။သမ္မတနီကိုလတ်စ်မာဒူရိုနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကြားနိုင်ငံရေးမပြေလည်မှုကတလချောကြားမြင့်လာခဲ့ပြီဖြစ်ပြီးနိုင်ငံတွင်းမှာတော့လျှက်စင်ပြီးပြတ်တောက်မှုဆန္ဒရိတ်ခါတောက်တုံးရေးစေဝါပြက်လက်မှုတွေနဲ့အကြီးအကျယ်ကြုံတွေ့နေကြရပါတယ်ရှင်။